ရခိုင်ပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့အကြားမှာတိုက်ပွဲတွေဆက်တိုက်ဖြစ်နေသလိုဒီကနေ့ဘူးသီးတောင်မြို့နယ်အနီးကဖြစ်တဲ့တိုက်ပွဲမှာရွာလုံးကျွတ်မိလောင်သွားတယ်လို့တပ်မတော်ဘက်ကပြောပါရတယ်။တိုက်ပွဲအတွင်းပစ်ခတ်မှုတွေကြောင့်အနီးနားကရွာသားတွေလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။ VOA သတင်းတောင်နိုင်ကွင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ဥယင်သာကျေးရွာတွေဘက်မှာဒီကနေ့မှမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးရွာလုံးကျွတ်မိလောင်ခဲ့တယ်လို့အနောက်ပိုင်းတိုင်းစစ်သည်နာချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစော်ဦးကပြောပါတယ်
ကျွန်တော်တို့အဲ့ဒီဥယင်သာဝန်းကျင်ပေါ့နော်ဥယင်သာရွာရဲ့အရှိတ်ကမှာ point 70တုံးရှိတယ်နော်အဲ့နာမှာကျွန်တော်တိုက်ပွဲဖြစ်နေတာနည်းလောက်ဒီကဥယင်သာရွာထဲနဲ့ပုံချောင်းတွေကနေပြီးတော့မှခံပြီးတော့ပြစ်နေလို့နော်အဲ့ဒီနေရာကိုနေပြီးရှင်းတာဒီနေ့တော့ရသွားပြီဒီကတော့ကျွန်တော်အလောင်းနှလောင်းရတော့လက်လက်တွေကတော့မရသေးဘူးအခုကတော့နည်းနည်းရှင်းလုံးပဲရှိတယ်။ဒီကအဲ့ရွာတွေကခံပြစ်တာဘူးเนาะနည်းနည်းလည်းမဟုတ်ဘူးဒီရွာလုံးလောင်သွားမှာเนาะအဲ့ရွာမီးရောက်နေဆိုမပြောနဲ့เนาะအဲ့ရွာရွာပြတ်သွားတာကြာပြီကျွန်တော်တို့ကဘာမှရွက်ရဲရှိတာမဟုတ်ဘူးသူပြစ်ပုံကြီးပြစ်လို့ကျွန်တော်တို့ရွာတွေကနေခံပြစ်လို့ကျွန်တော်တို့ကစီလာတဲ့နေရာကိုပြန်ပြစ်တာเนาะဒါကတော့မတန်နိုင်ဘူး
ဥယင်သာကျေးရွာဟာအင်ဂျင်90ကျော်ရှိပြီးမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲကြောင့်နေရပ်ကိုစွန့်ခွာနေရတာ6လကျော်ပြီလို့ဥယင်သာရွာသားဦးမောင်သိန်းနိုင်ကပြောပါတယ
်။ဥယင်သာရွာရှင်ကအခုချိန်မှာမင်းကိုထောင်းနေတာမျိုးရတယ်။တော့ကျေလို့မရတော့ပြေဘောကလမ်းလမ်းကြည့်နေတယ်။ဥယင်သာရွာကအင်ဂျင်90လေးလုံးရောတော့ပြီဥယင်သာရွာကမယုံတော့ဘူး။တောင်ဘိုးဟာဆက်ရတော့ဒီကထောင်းပြနေတာကဆောင်းလာကြည့်လိုက်
ဥရီတောင်မြို့နယ်ကဥယင်သာစင်သေးပြင်းကျေးရွာတွေဘက်မှာပြေကမှုဖြစ်ပွားနေတာသဘာနီပါရှိနေပြီလို့စင်သေးပြင်းရွာသားတူကပြောပါရယ်စင်သေးပြင်းရွာပါဝင်အနီးနားကမွတ်စလင်ကျေးရွာသားထောင်ကျော်ဟာဘုံညိုလက်ရွာမှာဆစ်ဆောင်နေရတယ်လို့ဘုံညိုလက်ရွာကြီးကရော်ဖီကပြောပါရယ
်အခုအတလနာကြီးသူနေလို့လောကတရရမကြီးလို့ရွာမှာကျွန်တော်ရွာမှာရနေကြတာလို့တောင်းနေသူရောပါတန်ရီကဒီနီကလုံမဝနဲ့ပါကသဘေးသာပါ
ပူရီတောင်တိုက်ပွဲအခြေအနေကိုမသိရသေးပေမဲ့ဒီရက်ပိုင်းတွင်မြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတာရှိနေတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ
်အဲ့ဒီတော့မှတော့တိုက်ပွဲကတော့ဥစ္စာရှိတယ်ကြားရင်းဆိုင်တိုက်ပွဲတွေပြည်ပြည်နာနာမရှိတဲ့မြန်မာစစ်တပ်ကတော့ဒီလေကမ်းဟန်ပြီးလက်နက်ကြီးတွေနဲ့ပြင်နေတာရှိတယ်
ပူရီတောင်မြို့နယ်တွင်တိုက်ပွဲတွေရောရွာ20ကျော်မှရှိတဲ့ရွာသားတွေဟာစစ်ဘေးတန်းရှောင်နေရတယ်လို့ပူရီတောင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ
်တန်းရှောင်တွေကဒီကစားရွာသားတွေကအကုန်လုံးတော့တန်းရှောင်လို့ဖြစ်နေကြတယ်အဲကျွန်တော်တို့ရွာပေါင်း30ကျော်20မိဘလောက်ရှိတယ်ခင်ဗျာတန်းရှောင်က5000 6000ဝန်းကျင်မှာတော့ရှိနေပါတယ်ခင်ဗျာ
စစ်ရှောင်တွေဟာပူရီတောင်ရောင်ပြင်ကျောင်းဒုံတိမ်ဘုံကြီးကျောင်းကြံညိုပြင်စစ်တီတောင်ခွားစုံအိုးဖောက်ဒီတိုက်တောင်မြို့နယ်စင်ကုန်းတိုင်ရွာတွေမှာတိမ်းရှောင်ခိုလုံနေရတယ်လို့ဦးထွန်းအောင်သိန်းကပြောပါတယ်။ရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခပြင်းထန်လာတာတစ်နှစ်နီးပါးရှိလာပြီးစစ်ရှောင်ရေသွက်9000နီးပါးရှိလာနေပြီဖြစ်သလိုတိုက်ပွဲဖြစ်စဉ်တွင်ရွာသားတွေထိခိုက်ဒေဆုံးမှုတွေကလည်းရှိလာနေပြီးတော့လုံခြုံရေးအရစိုးရိမ်နေရတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ။